This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေယူအန်ယူဂျီကိုနားဆင်နေကြတဲ့တောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းသဘာဝဘေးစစ်အာဏာရှင်တွေကနေကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်သပါတယ်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ23ရက်ရေဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ပထမဆုံးရေဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုဂျန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်။
ရေဒီယို NUG သတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဇန်နဝါရီလ23ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ညောင်ဖြူပင်ရဲစခန်းကစစ်သားတွေကိုရိတ်ခါလာပို့တဲ့တောပုရွာကပြူစောတိတွေကိုတိုက်ခိုက်မှု2ဦးသေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ်စကိုင်းတိုင်းမုံရွာမြို့နယ်ညောင်ပြူပြင်ရဲစခန်းမှာအထိုင်ချနေတဲ့စစ်ကောင်စီတပ်ဖွဲ့တွေရိတ်ခါလာပို့တဲ့တောပုပြူရွာပြူစောတိတွေကိုတိုက်ခိုက်ခဲ့ရမှာ2ဦးသေဆုံးပြီး2ဦးပြင်းထန်ဒဏ်ရာရသွားတယ်လို့တော်လိုင်းအင်အားစုတွေကပြောပါတယ်။မုံရွာမြို့နယ်ညောင်ဖြူပြင်ရဲစခန်းမှာအထိုင်ချနေတဲ့စစ်သားတွေကိုရိတ်ခါပို့ဖို့တောပုပြူရွာကထွက်လာတဲ့အင်အား25ဦးနဲ့ညောင်ဖြူပြင်ဘက်ကထွက်လာတဲ့အင်အား25ဦးပါပြူစောတိတွေကိုမနေ့ကဇန်နဝါရီလ22ရက်မနက်8:00ခွဲကမှနှလုံးပရိသာမိုင်း2 point နဲ့တိုက်ခတ်ခဲ့ရမှာပြူစောတိ2ဦးသေဆုံးပြီး5ဦးဒဏ်ရာရသွားတယ်လို့ချောင်းဝင်းမြို့နယ်ပကပတိုက်ခတ်ရေးတပ် CHU PDF ကထုတ်ပြန်ပါတယ်။ဒဏ်ရာရသွားတဲ့သူတွေထဲက2ဦး6ရောက်ပြတ်သွားတာကြောင့်ရိတ်ခါတို့တွေခြားထားခဲ့ပြီးပြန်လည်ဆုတ်ခွာသွားကြရာညာ8:00ကျော်တဲ့အထိရိတ်ခါတို့တွေလာမျိုးကြဘူးလို့ဆိုပါတယ်။ဒီတိုက်ခတ်မှုကိုချောင်းဝင်းမြို့နယ်ပကပတိုက်ခတ်ရေးတပ် CHU PDF တပ်ဖွဲ့နှင့်မုံရွာခဲတပ်ရင်း23မုံရွာခဲတပ်ရင်း25မုံရွာခဲတပ်ရင်း28 BRGF Special Force 11in portal gorilla force တို့ကပူးပေါင်းလှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာအခုတခါတင်ဆက်ပေးမယ့်စီရီသတင်းကတော့ငဖဲမြို့နယ်ကအမ်ပရန်လမ်းပိုင်းမှာစစ်တပ်စစ်ကြောင်းနဲ့စစ်ပွဲကထွက်ပြေးလာသူတွေကိုတိုက်ခတ်ရမှာအရာရှိအပါအဝင်10ဦးထပ်မံတေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ်မကွေးတိုင်းနဲ့ရခိုင်ပြည်နယ်စပ်မြစ်တလျှောက်တိုက်ပွဲတွေဆက်လိုက်ဖြစ်နေပြီးငဖဲမြို့နယ်အတွင်းကအမ်ပရန်လမ်းပိုင်းမှာစစ်တပ်စစ်ကြောင်းနဲ့စစ်ပွဲကထွက်ပြေးလာသူတွေကိုတိုက်ခတ်ရမှာအရာရှိအပါအဝင်10ဦးထပ်မံတေဆုံးသွားတယ်လို့လူလူတော်လည်းမဟာမိတ်အင်အားစု PRA မကွေးကဒီကနေ့ဇန်နဝါရီလ23ရက်မှာထုတ်ပြန်ပါတယ်။ငဖဲမြို့နယ်အမ်ပရန်လမ်းပိုင်းဂုံကြီးရွာနောက်ဘက်မီတာ 2500 ခန့်ကွာမှာဗရန်ဘက်ကတက်လာတဲ့အင်အားတရာနဲ့ခဲရန်တင်ကား၄စီးကိုတော်လည်းတပ်ဖွဲ့တွေဇန်နဝါရီလ19ရက်နေ့ကကြားပြတ်တိုက်ခတ်ခဲ့ရမှာစစ်ကားတစ်စီးပျက်စီးပြီးစစ်သား9ဦးသေဆုံးက8ဦးဒဏ်ရာသွားတယ်လို့ဆိုပါတယ်။ဇန်နဝါရီလ9ရက်နေ့ကလည်းဂုံကြီးရွာကနေခွန်စုကြီးရွာဘက်စစ်ကြောင်းထိုးလာတဲ့အင်အား30ပါးစစ်တပ်စစ်ကြောင်းကိုတိုက်ခတ်ခဲ့ရမှာစစ်သား4ဦးသေဆုံးပြီး3ဦးဒဏ်ရာသွားတယ်လို့အသိပေးပါတယ်။အခုဇန်နဝါရီလအတွင်းမှာအကြမ်းဖက်စစ်ကောင်စီရဲ့တပ်မ99လက်အောက်ခံတပ်ရင်းတွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့စစ်ပွဲတွေကနေထွက်ပြေးလာတဲ့စစ်သားတွေကိုပိတ်ဆို့ဖမ်းဆီးတာတွေလုပ်ဆောင်နေတယ်လို့သိရပါတယ်။ဒီထိတွေ့တိုက်ပွဲတွေနဲ့ပိတ်ဆို့ဖမ်းဆီးမှုတွေမှာခမရ113ကဗိုလ်ကြီး2ဦးပါဝင်12ဦးကိုအရှင်ဖမ်းမိခဲ့ပြီးဗိုလ်ကြီး2ဦးနဲ့ရာဂန်ဗိုလ်2ဦးပါဝင်စစ်သား10ဦးထပ်မံတေဆုံးသွားတယ်လို့စစ်တပ်က3နဲ့60မမကွန်မန်ဒိုစိန်ရောင်းတလက်လနဲ့ငယ်ရှစ်လက်နဲ့ခဲရံတွေပြင်စစ်သုံးပစ္စည်းတွေတင်းစီရရှိခဲ့တယ်လို့လူလူတော်လင်းမာမိတ်အင်အားစု PRA မကွေးကထုတ်ပြန်ထားပါတယ်လူလူတော်လင်းမာမိတ်အင်အားစု PRA မကွေးအနေနဲ့စစ်ရေးဆိုင်ရာရည်မှန်းချက်တွေတဆင့်ချင်းအကောင့်ထဲပုံနေရမကြမီကာလမှာတော့မြေပြန့်ဒေသတွေအထိထိုးစစ်အရှိန်မြင့်သွားမယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာအခုဆက်လက်ပြီးမင်းလာနယ်အပိုင်းရူမဘော်ကိုစစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုမိုင်းဆွဲတိုက်ခတ်မှုစစ်သားတူတေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ဘကိုးတိုင်းနောက်ချမ်းတာဝတီခရိုင်မင်းလာမြို့နယ်အပိုင်းဘကိုးရူမဘော်ကိုစစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုမိုင်းဆွဲတိုက်ခတ်ရမှာ စစ်သားတို့တင်ဆောင်ပြီးနှစ်ဦးပြင်းထန်ဒဏ်ရာသွားတယ်လို့ဒါဝတီခဲတရင်3832တက်ခွဲသုံးကဒီကနေ့ဇန်နဝါရီလ23မှာထုတ်ပြန်ပါတယ်။အဲ့ဒီစစ်ကြောင်းကိုစမ်းဘုတ်အုပ်စုကျုံကုန်းကျေးရွာချောင်းမကြီးတရားနီးမှာဒါဝတီခဲတရင်3832တက်ခွဲသုံးကရဲဘော်တွေဇန်နဝါရီလ27ရက်နေ့လယ်တနအိခန့်အချိန်မှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ယူမာဘော်ခြေလင်းတက်လာတဲ့စစ်တပ်စစ်ကြောင်းကိုမိုင်းဆွဲရမှာဒဏ်ရာသွားတဲ့နှစ်ယောက်ဟာတေဆုံးနိုင်တဲ့ပြင်းထန်ဒဏ်ရာသွားတာကြောင့်သေဖို့များတယ်လို့သိရပါတယ်။မိုင်းဆွဲခံရတဲ့စစ်သားတွေဟာဆက်လက်တွေနဲ့စရိုက်ပစ်ခတ်ခဲ့ပေမဲ့တော်လိုင်းရဲဘော်တွေအထီးကိမ်းမရှိဘူးလို့ဒါယာဝတီခရိုင်တရင်3832တက်ခွဲ3ကအသိပေးပါတယ်။တိုက်ခိုက်ခံရတဲ့စစ်တပ်စစ်ကြောင်းဟာလက်ဗရန်မြူနယ်က4ကားတစ်စီးကိုချောဆွဲလာပြီးလမ်းမှာတွေ့တဲ့ဒေသနေပြည်သူအမျိုးသား9ဦးကိုပေါ်တာဆွဲလာကလူသားတိုင်းအနေနဲ့ရှေ့ကသွားခိုင်းတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။မိုင်းဆွဲတက်ခတ်ခံရချိန်မှာစစ်ကောင်စီတပ်ဖွဲ့ကပြန်လည်ပစ်ခတ်မှုကြောင့်ဖောကန်ပေါင်းသူနဲ့ရဲသားတို့ကြီးထိမှန်တန်းရသွားတယ်လို့သိရပါဗျ။အဲဒီစစ်ကြောင်တက်ဆုတ်သွားပြီဖြစ်ပေမဲ့တိုက်ပွဲတွေထပ်ဖြစ်လာနိုင်တာကြောင့်မြည်သူလူတို့အနေနဲ့စစ်ကောင်စီတပ်ဖွဲ့တွေနေတော်လာနေထိုင်တာတွေမလုပ်ကြဘူး။တာဝရီခဲတရင်3832တက်ခွဲ3ကသတိပေးထားပါလေခင်ဗျာ။အခုတခါတင်ဆက်ပေးမယ့်စီရေးသတင်းကတော့နောင်ချုံမြို့ကလူစီကားရနေရာကိုဘုံကျဲတက်ခတ်တဲ့လေရင်ဟာမိထီလာလေးတက်ကတိုက်ခိုက်ရည်လေရင်လို့လေချောင်းရိုင်ချိုတင်ကာကွယ်ဖွဲ့ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။တောင်ပြေတမဟာနှစ်နယ်မြေနောင်ချုံမြို့နယ်ကရဲစခန်းနဲ့ပါရမီလက်ပဲရဲဆိုင်အနီးကိုဘုံကျဲတိုက်ခိုက်ခဲ့တဲ့လေရင်ဟာမိထီလာလေးလက်စခန်းဌာနချုပ်ကတိုက်ခိုက်ရည်လေရင်လို့လေချောင်းရိုင်ချိုတင်ကာကွယ်ဖွဲ့ NAS ကပြောဆိုလိုက်ပါတယ်။မနေ့ကဇန်နဝါရီလ22ရက်မနက်7:24မိနစ်ချိန်မှာမိထီလာရှမ်းတဲ့လေတက်စခန်းဌာနချုပ်ကတက်လာတဲ့ MiG-29 အမျိုးအစားတိုက်ခိုက်ရည်လေရင်ကလူစီကားရနေရာတွေကိုဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုကြောင့်ဒေသနေပြည်သူမျိုးသမီး3ဦးနဲ့မျိုးသား9ဦးသေဆုံးပြီးတူးပြင်းထန်တဲ့ရရှိကနေနှလုံးနဲ့ရဲစခန်းထိခိုက်ပျက်စီးခဲ့တယ်လို့ PSLF DNLA သတင်းနဲ့ပြန်ကြားရေးဌာနကလည်းထုတ်ပြန်ထားပါတယ်။နောင်ချုံမြို့ကိုဘုံကျဲတိုက်ခိုက်ခဲ့တဲ့စစ်လေရင်ဟာအရင်နေ့မနက်7:40မှာမိထီလာရှမ်းတဲ့လေတက်စခန်းဌာနချုပ်ကိုပြန်လည်ဆင်းသက်ခဲ့တယ်လို့ NAS ကအသိပေးထားပါတယ်။လေချောင်းရကျွတ်တွင်ကာကွယ်ရေးဖွဲ့ NAS အနေနဲ့အခုရပိုင်းမှာလေချောင်းတက်ခတ်မှုဆိုင်ရာသတင်းတွေကိုဇက်တိုက်ထုတ်ပြန်တာတွေ့ရပါတယ်။စစ်ရှုံးကောင်စီအနေနဲ့ရဲသားတွေကိုစစ်သုံးလေရင်တွေနဲ့စစ်သုံးဘန်းတွေကိုစိတ်ထင်တိုင်းဘုံကျဲတက်ခတ်တာတွေအခုနောက်ပိုင်းခက်စိတ်စိတ်လာတာပဲဖြစ်ပါတယ်။ NAS ကအခုလိုအသိပေးထုတ်ပြန်လာတာကြောင့်တော်လိုင်းအင်အားစုတွေဘက်ကလည်းတက်ခတ်ခံရတဲ့တပ်စေမှတ်တမ်းတွေတင်သာမကကိုထိလက်ရောက်ကျူးလွန်သူတွေအကြောင်းအသေးစိတ်ထုတ်ပြန်လာနိုင်တယ်လို့စစ်ရေးလေ့လာနေသူတွေကသုံးသပ်ပြောဆိုနေကြပါလိမ့်ခင်ဗျာ။အခုတခါမိုးပြင်းမြို့မှာတိုက်ပွဲပြင်းထန်နေပြီးတော်လိုင်းအင်အားစုတွေဘက်ကဆေးဝါးနဲ့လောင်စာဆီလိုအပ်နေတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်ဇက်မာရှိတဲ့မိုးပြင်းမြို့မှာတိုက်ပွဲတွေပြင်းထန်နေပြီးမြို့ပြန်ရာရေးစစ်ကောင်စီဘက်ကထိုးစစ်အရှိန်မြှင့်နေတဲ့အတွက်တော်လိုင်းအင်အားစုတွေဘက်ကဆေးဝါးနဲ့လောင်စာဆီတွေလိုအပ်နေတယ်လို့တိုက်ပွဲဝင်တော်လိုင်းရဲဘော်တွေကပြောပါတယ်။စစ်ကောင်စီဟာဇန်နဝါရီလ19ရက်ကစပြီးလေကြောင်းနဲ့လက်နက်ကြီးပစ်ကူများစွာအပါအဝင်မြေပြင်အင်အား300ခန့်နဲ့ကရင်နေပူပေါင်းတပ်ခန့်စစ်ကိုကျော်ဖြတ်ဖို့ကြိုးပမ်းနေတာကြောင့်တိုက်ပွဲတွေပြင်းထန်နေတာလို့ဆိုပါတယ်။ရှမ်းကယနယ်စပ်တနေရာမှာအကြမ်းဖက်ဆေးဥစုနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတယ်လို့မိုးပြင်း PDF Rescue Team MPRT ကမနေ့ကဇန်နဝါရီလ22ရက်မှာရုပ်သံမှတ်တမ်းနဲ့တကွထုတ်ပြန်ထားပါတယ်။အဲဒီရုပ်သံမှတ်တမ်းမှာကယ်ဆယ်ရေးတပ်ဖွဲ့ကဆေးဝါးနဲ့လောင်စာဆီတွေလိုအပ်နေတဲ့အကြောင်းအသိပေးလိုက်တာဖြစ်ပါတယ်။အဲဒီတိုက်ပွဲမှာတိုက်ပွဲဝင်တော်လိုင်းရဲဘော်အချို့ဒဏ်ရာရတာတွေရှိသလိုတူးကြာဆုံးခဲ့ပြီးစစ်တပ်ဘက်ကလည်းထိခိုက်သေဆုံးမှုတွေရှိတယ်လို့သိရပါတယ်။ဒါဟာမိုးပြင်းမြို့နောက်ဘက်ရန်ကဂီနီတပ်ပေါင်းစုထိမ့်ချုပ်ထားတဲ့နေရာတွေကိုပြန်လည်ဆိုးမိုးနိုင်ဖို့စစ်ကောင်စီတပ်ဘက်ကထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်။မိုးပြင်းမြို့အခြေဆိုင်ခမရ422တိုင်ရင်စခန်းသိမ်းတိုက်ပွဲမှာကယ်ဆယ်ရေးလုပ်နေတာကိုရုတ်တံမှတ်တမ်းတွေမှာတွေ့ရပြီးပြစ်ခတ်တံတွေလည်းကြားနေရပါတယ်။မိုးပြင်းမြို့ကိုပြန်ထိမ့်ချုပ်နိုင်ဖို့ကြိုးပမ်းရမှာဂီနီတပ်ပေါင်းစုကစစ်တပ်စစ်ကြောင်းကိုကြားဖြတ်တိုက်ခိုက်မှုကြောင့်နှစ်ဖက်အကြဆုံးများတယ်လို့စစ်ကောင်စီဝါဒဖြန့်သူတွေကဖြန့်ဝေနေတာလည်းရှိပါတယ်။ကင်းဒီတပ်ပေါင်းစုကဖော်ဆောင်ခဲ့တဲ့တေလီလုံးစစ်စင်မှာကင်းဒီတပ်ပေါင်းစုကမိုးပြဲမြို့ကိုထိမ့်ချုပ်နိုင်ခဲ့ရာလွန်ခဲ့တဲ့နှစ်လကျော်ကစပြီးစစ်ကောင်စီဘက်ကထိုးစစ်ဆင်လာခဲ့တဲ့အတွက်တိုက်ပွဲတွေပြင်းထန်နေတာပဲဖြစ်ပါလေခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမယ့်စီးရီးသတင်းကတော့စစ်ကောင်စီတပ်သား3ဦးပြည်သူ့ကာကွယ်တပ်မတော်ထံလက်နက်နဲ့တကွအလင်းဝင်လာတဲ့ဆိုတဲ့သတင်းပဲဖြစ်ပါလေအမျိုးသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်တပ်မတော်တောင်ပိုင်းစစ်တပ်အမှတ်နှစ်စစ်တပ်ကွယ် Viewer 29ကိုစစ်ကောင်စီတပ်သား3ဦးဇန်နဝါရီလ16ရက်နေ့ကလက်နက်နဲ့တကွအလင်းဝင်လာခဲ့တယ်လို့ထုတ်ပြန်ပါလေ။လက်နက်ငယ်3လက်ကြီးပေါက်9ခုနဲ့လမ်းရောက်ပူးပေါင်းခဲ့တဲ့စစ်ကောင်စီတပ်သား3ဦးကို Viewer 29ကကောင်းမွန်စွာကြိုဆိုလက်ခံထားပြီးလိုအပ်တဲ့ချိတ်ဆက်ဆောင်ရွက်မှုတွေကိုကူညီလှုံ့ဆော်ပေးနေတယ်လို့ဆိုပါလေ။ထပ်မံအလင်းဝင်လို့တဲ့စစ်ကောင်စီလက်အောက်ခံတွေကိုလည်းပြည်သူ့ကာကွယ်တပ်မတော်ကနှွေးထွေးစွာကြိုဆိုနေမယ်လို့ဖိတ်ခေါ်ထားပါလေ။ ဤသို့ကာကွယ်တပ်မတော် PDF အနေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုကြိုးစိုးနေသလို PDF အဖြစ်တာဝန်ထမ်းဆောင်လုပ်သူတွေကိုလည်းနှွေးထွေးစွာလက်ခံကြိုးစိုးနေတယ်လို့ထုတ်ပြန်ထားပါတယ်။လက်ရှိမှာပြည်သူ့ကာကွယ်တပ်မတော်တိုက်ခိုက်ရေးနဲ့ချေမှုရေးတပ်သားစစ်တွေခေါ်ယူနေရာတောင်ပိုင်းစစ်ဒေသအခွင့်အမှတ်3ဗျူဟာ32ကျက်တက်စစ်ကြောင်းကစစ်ခေါ်ယူနေပြီး Black Panther Colin Facebook Page နဲ့ Black Panther Colin Telegram တို့ကိုတိုက်ရိုက်ဆက်သွယ်ဝင်ရောက်နိုင်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောင်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်ကုဆလပီပြည်ရင်းသတင်းများကိုတော့ကျွန်မຫນွေဥမုံကတင်ပြပေးသွားပါောင်းမယ်ရှင်မင်္ဂလာညချမ်းပါ2025ခုနှစ်ဇန်နဝါရီလ23ရက်ရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ် NUG ရဲ့ပြည်သူလူထုနဲ့နိုင်ငံတကာတို့သတင်းစကားပြောကြားခြင်းအစီအစဉ်ကိုဘာသာစကား၄မျိုးနဲ့စမ်းသပ်ထုတ်လွှင့်တဲ့သတင်းကိုဦးစားတင်ပြပေးပါမယ်မြို့သားညီညွတ်ရေးအစိုးရ NUG ကနှစ်ပတ်တစ်ကြိမ်ပြုလုပ်နေတဲ့ပြည်သူလူထုနဲ့နိုင်ငံတကာတို့သတင်းစကားပြောကြားခြင်းအစီအစဉ်ကိုတရုတ်ဂျပန်ထိုင်းအိန္ဒိယစတဲ့ဘာသာစကား၄မျိုးနဲ့စမ်းသပ်ထုတ်လွှင့်နေပြီဖြစ်ပါတယ်ခုနှစ်ဇန်နဝါရီလဆန်းကဆက်လုပ်တဲ့သတင်းစကားပြောကြားခြင်းအစီအစဉ်တင်ပြဆောင်2025မှာဂျပန်နဲ့တရုတ်ဘာသာစကားတွေနဲ့ဆန်းသက်ထုတ်လွှင့်ခဲ့ပြီးဇန်နဝါရီ21ရက်ကလုပ်တဲ့နှစ်မြင့်ဆောင်2025သတင်းစကားပြောကြားခြင်းအစီအစဉ်မှာထိုင်းနဲ့အိန္ဒိယဟင်ဒီဘာသာစကားတို့ကိုပါတိုးချက်ထုတ်လွှင့်ခဲ့တယ်လို့ NUG ဘက်ကအသိပေးပါတယ်။ဒါဟာအိန္ဒိယနိုင်ငံတွေနဲ့မြန်မာနိုင်ငံရေးပေါ်တယောက်မှုကြီးတဲ့နိုင်ငံတွေရဲ့ဘာသာစကားကိုဦးစားပေးတဲ့အနေနဲ့ဖော်ပြနေတာဖြစ်ပါတယ်။စံတပ်ထုတ်လွှင့်မှုကို PPTV နဲ့ Team New Myanmar Japan တို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးလူနဲ့ဉာဏ်ရည်ဥည်ပညာ AI Artificial Intelligence ပေါင်းဆက်ဖန်တီးထားတာဖြစ်တဲ့အတွက်ချိုးရင်းအားနည်းချက်တွေရှိရင်ဝေဖန်ထောက်ပြပေးခြင်းနဲ့ကူညီပေးဖို့ PPTV ကတဆင့်မြစ်တာရက်ခံထားပါတယ်။စံတပ်ထုတ်လွှင့်မှုအစီအစဉ်တွေမှာအတန်ကိုဘာသာစကား၄မျိုးနဲ့ထုတ်လွှင့်ပြီးအင်္ဂလိပ်ဘာသာနဲ့စာတန်းထိုးပေးတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့အစိုးရအနေနဲ့နိုင်ငံအတွင်းစီးရီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်တဲ့သတင်းစကားတွေကိုသမ္မတရုံပြောရေးဆိုခွင့်ရှိသူဦးကျော်စောနဲ့ဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေဖုံလတ်တို့က NUG ရဲ့သတင်းပြန်ကြားရေးဌာနတစ်ခုဖြစ်တဲ့ PPTV နဲ့ PPTV YouTube မှာပြန်လည်ဖော်ပြပေးနေတာပဲဖြစ်ပါတယ်ရှင်။ကလေးတမှုနယ်တွေမှာဆစ်ဆောင်များတွဲဆန္ဒိခါများအထူးလိုအပ်နေတဲ့သတင်းကိုလည်းတင်ပြပေးပါအောင်မယ်။သခိုင်းတိုင်းကလေးတမှုနယ်တွေမှာနေစင်နဲ့မြလေးချောင်းကပုံကျဲခန့်နေရ၍ဆစ်ဆောင်များအတွက်စာနေခါများအထူးလိုအပ်နေတယ်လို့ဇန်နဝါရီ23ရက်မှာသခိုင်းတိုင်းလွတ်တော်ကိုယ်စားလှယ်ဒေါ်တန့်ဝေကျော်ကအသိပေးဆိုထားပါတယ်။သခိုင်းတိုင်းအနောင်မြောင်ဖက်ဒေသဖြစ်တဲ့ကလေးတမှုနယ်တွေမှာနေစဉ်နဲ့အမျှလေချောင်းနဲ့ကျဲခန့်နေကြရတာပါ။ဒေသအခြေအနေရတာဆိုရှယ်မီဒီယာပေါ်သတင်းပလူပြန်အောင်တက်မလာပေမဲ့တရက်မှမအေးရပါဘူး။ကူမဲစိတ်ကူးကြရင်ကလေးတမှုဘက်ကိုကူပေးကြဖို့ရအတန်းထွက်ပေးကြပါရစေ။ဘာဖြစ်ဖြစ်စံတအိတ်စီတဘုံကဆလို့ဝိုင်းကူပေးကြပါလို့ဆိုပါတယ်။2023နဲ့2024မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုများမြင့်တက်ခဲ့ပြီး2025ခုနှစ်နှစ်စမှာလေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသူလူဦးရေ100ကျော်ခဲ့ပြီဖြစ်ပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့လောင်လုံးမြို့မှာဆရာနာရှင်စနစ်ဆန့်ကျင်တဲ့ရပ်သားပြည်သူများတွာလာလှုပ်ရှားနေတဲ့နေရာမှာမြေမြုံမိုင်းအုံပြမှုကိုကန့်ကွက်ရှုံချတဲ့သတင်းဖြစ်ပါတယ်။လောင်လုံးမြို့မှာဒီမိုကရေစီရဲ့လှုံ့ဆော်မှုတပိတ်ကော်မတီ DDMSC အဖွဲ့ဝင်တချို့မှဆရာနာရှင်စနစ်ဆန့်ကျင်ရေးနဲ့ရသားပြည်သူများတွာလာလှုံ့ရှားနေတဲ့နေရာမှာမြေမြုံမိုင်းအုံပြမှုကိုကန့်ကွက်ရှုံချတဲ့အနေနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဲဒီဆန္ဒထုတ်ဖော်မှုကိုပြည်သူအားနာပြည်သူပြန်ပေး၊ဇက်ကျပြည်သူမဟုတ်ရပေ၊အကြမ်းဖက်နေတာငါတို့မလိုဘူးဆိုတဲ့ပိုစတာတွေကိုင်ဆောင်ပြီးဒဝဲခိုင်ဒဝဲမြို့နယ်ရှေတော်ဒေသတနေရာမှာဇန်နဝါရီလ23ရက်နေ့ဒီကနေ့မနက်ပိုင်းကလှုံ့ဆော်ခဲ့ကြတာဖြစ်ပါတယ်။ပြည်ပခန့်တွင်စကောင်စီတပ်ဖွဲ့တွေဖြင့်တော်လရင်တပ်ဖွဲ့အချို့ကပါရသားပြည်သူတွေတွာလာလှုံ့ရှားမှုရှိတဲ့နေရာတွေမှာမြေမြုံမိုင်းတုံးပြပြီးတိုက်ခိုက်နေကြတဲ့အတွက်ကိုယ်ငါချိုးယွင်းခဲ့ရတဲ့ပြည်သူတွေနဲ့အသက်ဆုံးရှုံးခဲ့ရသူတွေအများပြားရှိလာပါတယ်ရှင်ဆက်လက်ပြီးမတူပီမြို့နယ်ပါအဖာနေဖြင့်မတူပီမြို့ပြန်လည်တည်ဆောက်ရေးလုပ်ငန်းများကိုဆက်လက်ဖော်ဆောင်သွားမယ့်သတင်းကိုတင်ပြပေးပါမယ်မတူပီမြို့ပေါ်တောက်သုံးရရရှိရေးစီပင်ကော်မတီအဖွဲ့စည်းပြီးမတူပီမြို့နယ်ပါအဖာနေဖြင့်မတူပီမြို့ပြန်လည်တည်ဆောက်ရေးလုပ်ငန်းများကိုဆက်လက်ဖော်ဆောင်သွားမည်ဖြစ်ကြောင်းသိရပါတယ်ဒူဘီမြို့ပေါ်လေးရက်ကွက်နေပြည်သူများအတွက်လိုအပ်လျက်ရှိသောတောက်သုံးရေလုံလုံလောက်လောက်ရရှိနိုင်ရန်အတွက်ဒူဘီမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှလှုံ့ဆော်နေပြီလို့ဇန်နဝါရီလ22ရက်မှာထုတ်ပြန်ပါတယ်။ဒူဘီမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့ CDF မတူဘီတက်မဟာတတိ ICNCC နဲ့ချင်းညင်တော်အဖွဲ့နိုင်ငံရေးစီးရေးလမ်းစဉ်တိုင်းသက်ဆိုင်ရာတိုင်းနဲ့ရက်ကွက်ခြေရွာများတွင်အုပ်ချုပ်ရေးကာကွယ်ရေးနဲ့ပြည်သူဝန်ဆောင်မှုရန်နေရာများကောင်းမွန်စွာလည်ပတ်နိုင်ရန်ကြိုးပမ်းလျက်ရှိနေပြီလို့ဆိုပါတယ်ရှင်။ ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မြန်မာပြည်သူတွေနဲ့အတူရှိနေတယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းတီးပေးတဲ့သတင်းဖြစ်ပါတယ်။မြန်မာပြည်သူတွေနဲ့အတူရှိနေတယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းကအတည်ပြုဆိုလိုက်ပါတယ်။ဇန်နဝါရီလ23ရက်မှာရုပ်သံနဲ့တကွဒေါ်အောင်ဆန်းစုကြည်သားငယ်ကိုထိန်လင်းကဆိုပါတယ်။ကျွန်တော်ကိုချစ်ခင်အားပေးကြလို့အင်မတန်ဝမ်းသာရတယ်။ဟင်းချက်နည်းတွေမျှပေးလို့လည်းကျေးဇူးတင်တယ်။ကျွန်တော်ကိုအတိမတ်ပြုပြီးအားပေးတဲ့အနေနဲ့ stars တွေပေးကြလို့လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်မြန်မာပြည်သူတွေနဲ့အတူရှိနေတယ်လို့ဆိုပါတယ်။လက်ရှိမှာမိခင်ဖြစ်သူဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့ကိုကျင်းပဖို့ကိုထိန်လင်းကပြင်ဆင်လျက်ရှိနေပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်ဇန်နဝါရီလ24ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်အရှေ့မြောက်ဘက်မှလေမြောင်ပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းမော်နှင့်တောင်ပိုင်းဒေသများတွင်လည်းအရှေ့တောင်ဘက်မှလေမြောင်ပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့အရှေ့ပိုင်းတို့တွင်ညပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးပူလာနိုင်ပါတယ်ကချင်ပြည်နယ်စကိုင်းတိုင်းချင်းပြည်နယ်မန္တလေးတိုင်းရှမ်းပြည်နယ်ရခိုင်ပြည်နယ်ပဲခူးတိုင်းကင်းဒီပြည်နယ်နဲ့ကင်းပြည်နယ်တို့တွင်နံနက်ပိုင်းမြူလူများကြဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်ချီနေမှာမင်္ဂလာပင်လယ်နောက်တောင်ပိုင်းနဲ့တောင်ပိုင်းတို့တွင်တိမ်ထူထပ်နိုင်ပြီးကပလီပင်လယ်ပြင်နဲ့ကျန်မင်္ဂလာပင်လယ်တို့တွင်တိမ်အသည့်အတင့်ဖြစ်ထွန်းနိုင်ပါတယ်။မင်္ဂလာပင်လယ်တောင်ပိုင်းတွင်လေပူလိုင်းတစ်ခုဖြစ်ပေါ်နေပါတယ်။မိုးချီနေမှာတပြည်လုံးတွင်အများအပြားတာယာနိုင်ပါတယ်။ပင်လယ်ပြင်ချီနေမှာအခိုင်ကဲရံဘတ်တွင်လေသည့်ရှေ့တောင်ဘက်မှတနိုင်ငါးမိုင်မှဆယ်မိုင်ကတိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါတယ်။ဗုဒ္ဓမာကွေးနဲ့တနင်္သာရီကယူရံဘတ်တွင်လေသည့်အရှိတောင်ဘက်မှတနင်္သာရီ10မိုင်မှ15မိုင်ကတိုက်ခတ်နိုင်ပြီးလှိုင်းအသင့်အတင့်ရှိနိုင်ပါတယ်ရှင်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါဆက်လက်ပြီးတော်လိုင်းကဗျာကဏ္ဍမှာတော့နေမင်းသွင်ခော့နေကြီးရဲ့ကြိုးစိုးလို့ညီရတဲ့ကဗျာလေးကိုနားဆင်ကြည့်ကြပါအောင်ရှင်
ကျိုးစုလူများရောင်လို့တို့ရောင်လိုက်ရအမောင်ပုတ်ကိုရောက်တောင်အရက်မတိမှုအံဤသူမပြုတ်မိမိမှုမီရီမောပျော်ရှင်လုံလုံးလှလီမိမိပောင်ထက်မိဆက်ကြတော့ဆက်ဆက်တိပူညူစုလီခွေးတက်ထောက်ခံအချွေရန်တို့အတာနေ၍အတီနာချာဤထိုဖြစ်ရရှုမှတ်ကြကုန်ဇုံလုံးကုန်ကန်လှမ်းမထွက်တာထွက်လာလိုစိတ်ဖိတ်ဖိတ်ယူမူလူသူအပေါင်းတောင်းတောင်းဖြတ်ဖြတ်ကြိုးစူကြမည်မူချဤကံအမှန်ပင်သည်
ဗီဒီယိုအန်ယူဂျီမှာဆက်လက်အသံလွှင့်နေပါတယ်ဆက်လက်ပြီးမြို့သမီးကဏ္ဍမှာတော့တော်လန်ရေးဤအောင်မြင်ခြင်းအလှကပအပိုင်း145ကိုဖလော်ရာဟန်ကတင်ဆက်ပေးသွားပါမယ်ရှင
်အားလုံးပဲမင်္ဂလာပါအခုတစ်ပတ်မြို့သမီးကဏ္ဍမှာလူတယောက်ရဲ့စကားတစ်ခုနဲ့ဂတိကအများပြည်သူကိုဘယ်တိုင်းတာထိပြောင်းလဲစေနိုင်မှာလဲဒီနေ့အချိန်ကျမတို့မှာလူချင်းချင်းရိုင်းပင်ကူညီခြင်းတဲ့စိတ်ဖြင့်မိမိတို့ဘဝကိုတည်ဆောက်နေကြဖို့တော့လိုပါလိမ့်မယ်။ကူညီတဲ့ဆိုတာကလည်းစိတ်နဲ့ကူညီလို့ရသလိုစိတ်ကနေဖြစ်ပေါ်လာတဲ့ကိုချင်းစာတရားနဲ့လူသားချင်းချင်းရိုင်းပင်ကူညီကြရင်ဘဝဆင်းရဲဒုက္ခမျိုးစုံမှတစ်စိတ်တစ်ပိုင်းကိုတော့ဖြတ်ကျော်နိုင်လိမ့်မယ်ထင်ပါတယ်။ကျမနဲ့ထက်တူယနေ့အချိန်မှာမြမပြည့်ရဲ့ခေစနစ်အရာအစဉ်ပြေသူအစဉ်ပြေသူတွေရှိနေကြမယ်ထင်ပါတယ်။ပြည်ပမှာနေရလို့လဲတိုင်းတစ်ပါးနိုင်ငံကိုမော့ကြည့်နေရတဲ့ဘဝတွေပါ။မိမိနိုင်ငံရဲ့လူနေမှုဘဝအလုတ်ကိုင်းရှားပါမှုအာဏာရှင်များရဲ့အနိုင်ကျင့်မှုများကပြည်သူများရဲ့ဘဝကိုခေါင်းငုံခံဘဝနဲ့အသက်ဆက်နေကြလျက်ယနေ့အချိန်ထိကျမလိုပြည်သူတယောက်တည်းနားမလည်နိုင်သည့်မြန်မာပြည်ရဲ့နိုင်ငံရေးစစ်ရေးအနေထားမှာကိုကန့်ဘဝဆိုးသည့်တိုင်းရင်းသားများအကြောင်းကိုထဲထဲဝင်ဝင်မသိခဲ့ယူအမှန်မှာအခုဆိုတိုင်းရင်းသားလူမျိုးစုများမှစီလုံးမှုအားနဲ့ ငင်းညာရေးဆိုသည့်အရေးအောက်ကိုအသွင်ကူးပြောင်းသွားသူတွေရှိနေခဲ့ပါပြီ။ဒီအနေထားတစ်ခုမှာကျမတို့ပြည်သူတွေအတွက်အာဏာရှင်များရဲ့လုံရက်သည်မိမိနိုင်ငံသားများရဲ့အကျိုးစီးပွားရေးလူအသက်ဆိုသည့်ထက်အာဏာမြဲဖို့ပိုဦးစားပေးလာကြတာကိုတွေ့ရပါလိမ့်မယ်။အခုဆိုရင်ပြည်ပနိုင်ငံများအချို့ရဲ့မိဂုံမှုမှာမျက်နှာအောက်ချနေရတဲ့အချိန်ကိုရောက်နေခဲ့ပါပြီ။စိတ်မကောင်းပြားဖြစ်ရသလိုပြည်သူတွေအတွက်တံမိုးရှိလာတဲ့အချိန်တွေကိုပြည်သူအတွက်မဟုတ်ရဘဲနေရကန့်သတ်မှုလိုက်ရှိနေကြတဲ့လူချမ်းသာကလိုနီများမှဇီဝရေးကိုစိုးမိုးချေလည်နိုင်မှုအနိုင်ငံပြည်သူတွေဘဝတွေမှာအချိန်တွေပေးပြီးတဖြည်းဖြည်းနဲ့ဘဝတွေဟာနှိမ့်သက်ထက်နှိမ့်လို့လာပါပြီ။နေပေဒေသဆုံးမှာခက်ခဲမျိုးစုံရှိနေကြတာမှန်မိမဲ့ကိုကျင်းစာတရားထားနိုင်သူဂျိုင်းပင်ကူညီသူတွေနဲ့လာတဲ့အတွက်ဤသူများရဲ့စိတ်နှေးစိတ်ထားအကျင့်စာရိတ္တပိုင်းကစလို့ကျမဝန်းကျင်မှာတောင်စိတ်ပိုင်းဆိုင်ရာရိုးရင်းချို့တွက်လာကြတာတွေအများပြားရှိနေပါပြီ။မြမပြည်ကြီးအတွက်အာနာရှင်စနစ်အောင်မှာပြည်သူတွေပြောင်းလဲမှုလို့ပြောရရင်စောင့်နေရေးအစဉ်ပြေနိုင်ဖို့ဆိုလဲအစိုးဘက်မှရာနှုန်းပြည့်များစွာရောက်နေခဲ့တာပါနှစ်ပိုင်းခြားအနေနဲ့ပြောရရင်2025ခုရောက်လာချိန်တော်လန်ရေးအသက်ကလည်း၄နှစ်တင်းပြေးဖို့လာပိုင်းသေးတယ်လို့ပါတော့တယ်ပြည်သူများအတွက်စင်ရဲ့ပင်ပန်းမှုတန်းအာနာရှင်လပားစီကျိုများရဲ့အနိုင်ကျင်းမှုနှိမ့်ဆက်မှုဒဏ်များကလည်းတဆင်ပြီးတဆင်တမျိုးပြီးတမျိုးမရေရာတဲ့စနစ်အောက်မှာတိုင်းပြည်ကြီးကြီးကြီးခန်းလို့ရေနောက်ဘဝမှာအနာကမဲ့နေလေရဲ့ခုဆိုတိုင်းတစ်ပါးရဲ့ဂျာဝင်မှုမှာပြည်သူအတွက်တရားမျှတမှုလွတ်လပ်မှုလူခွင့်ရေးဆိုတာတွေနဲ့ဝေးသက်ထက်ဝေးခဲ့ရပြီမဟုတ်ပါလားမဲနမိတ်ချင်းတိဆက်နေတဲ့နိုင်ငံအချို့မှနိုင်ငံအရေးကိုစီးပွားရေးလမ်းကြောင်းမှာမိမိနိုင်ငံသားတွေကောင်းစားဖို့ဦးတည်လျက်ရှိနေကြတာမဆန်းပေမဲ့ယနေ့အချိန်မှာမြမပြည်ကြီးကတော့မြမမြေပုံကားချက်ကြီးအသက်မဝင်တော့ပဲခေါင်းပုံဖြတ်ခံပွားနဲ့အာဏာရှင်တွေကြိုးစားနေကြတယ်ဆိုတာလက်ရှိအစီတရားကသက်သေပါဒီချက်တွေကိုသိပါလျက်အာနာရှင်လက်အောက်ကျွန်းတပေါင်းများကလည်းလက်ဝေခံဘွားနဲ့ခေါင်းဆောင်အလုပ်လုပ်နေရရင်ပြည့်ပြည့်စုံသည့်ဆိုသူများကရှိနေလေရဲ့မြမပြည်ကြီးရဲ့စနစ်ဆိုးအောက်ကပြည်သူတွေရုံထွက်ဖို့ကပိုခက်လာတာပေါ့တစ်တပင်အရွက်ဖားဖားခိုင်းတွေဝေဝေဆာဆာဖြစ်ဖို့ပြုစုပြောထောင်ရတာအချိန်လဲပေးရတယ်လို့စုံရှုံမှုမရှိဖို့ဂရုလဲစိုက်ရပါတယ်ကျမတို့ပြည်သူတွေအခုဆိုပြုစုသူမကောင်းဂယုဆိုင်သူကလည်းကိုချိုးကိုပဲကြည်နေတော့နှစ်ရှည်လာများပြည်သူတွေကြိုးစားခဲ့ရတဲ့လူသားစွမ်းအားအရင်းမြင့်အမွေအနှင်းရင်ကျေးမှုတန်ဖိုးတိတ်ကိုလှပခဲ့တဲ့တိုင်းရင်းသားတွေရဲ့ရိုးရာတလေးကိုကိုွယ်ယုံကြည်မှုတွေဆိုတာတော်လန်ရေးရဲ့လေးနှစ်တာခီးမှာအကိုင်းခက်များစွာဆုံးရှုံးလို့နေရပါပြီခုဆိုပင်စီကြီးပဲကြံမာတော့တယ်ဒီနေ့ချင်းပင်စီကြီးကျန်နေတဲ့မြမပြည်ကြီးကိုကျမတို့ပြည်သူတွေဘလို့နီးနဲ့အသက်ဆက်ကြမလဲလူအချက်များစွာနဲ့ပြည်သူတော်လှန်ရေးကြီးအောင်နိုင်မှုပြည်သူတွေစည်းလုံးကြဖို့လိုပါလိမ့်မယ်ဦးတီချက်ရည်ရွယ်ချက်တိုင်းမှာပြည်သူတွေပေးဆက်ရတာတွေလည်းရှိသလိုလူအချက်များအတွက်ကျမတို့အစိုးရကနေအရှိတရားကိုလက်ခံနိုင်ဖို့လည်းလိုပါတယ်ရှေးဆက်တော်လန်ခရီးမှာရရှိခဲ့မှုတဲ့နိုင်ငံအရေးစစ်ရေးအခြေအနေများမှဆုံးရှုံးမှုအောင်မြင်မှုများကိုလက်ခံနိုင်ဖို့ဆိုသည့်ထက်ပြောင်းလဲမှုများကိုပါပူးတဲဆောင်ရွက်ကြမှာဒါလျှင်ကျမတို့လူချင်းနဲ့အောင်မြင်မှုပန်းနိုင်ခရီးကိုအချိန်တိုအတွင်းမှာရောက်ချီမှာဖြစ်ပါတယ်ကျမလိုပြည်သူတဲကပြည်သူတယောက်နည်းနဲ့တော်လန်ရေးအတွက်အချိန်တွေပေးရင်မိမိတို့ဘဝတွေကိုတော်လန်ရေးမပါဝင်နိုင်သည့်ကဏ္ဍအလိုက်ပါဝင်ကြရင်တော်လန်ရေးဤအောင်မြင်မှုအလှကဘာကိုတိဆောက်ကြပါစို့လို့ဤမျိုးသမီးကဏ္ဍလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
ီကနေ့ညထုံးလင်းမှုရဲ့နောက်ဆုံးအစီအစဉ်နဲ့တော်လေးဒီဂီတအစီအစဉ်ကိုနားဆင်ကြရပါမယ်။တရော့ဖို့စံရေးသားထားပြီးတောင်ယုတ္ထုမအဖွဲသားတွေတည်ဆူထားတဲ့လက်နက်တွေချလို့မြည်ရတဲ့တည်တချင်းလေးနဲ့နားဆင်ကြရပါအောင်မယ်ရှင်
။ဒီလိုကိုလည်းနာမှုပြီးရှိထွက်ခဲ့ပါလက်နက်ထဲချီများလဲထုံထား။တရားများတော်မူသောအနိုင်ရမှာအလံသူကိုစိုက်ထွက်ခဲ့ပါJing har now so queen in your dress The town nearly yeah yeah la And you know I'm a few by say ta ta The land you will town ta like ba Deep in my heart I get all I want to know I think we fall out of here You do yeah jing wen corona I'm a you
ရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်တယ်လို့ Website, YouTube, Telegram, Facebook အစရှိတဲ့အခြားသော Internet Platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounggmyanmar မြန်မာကိုဝင်ရောက် Subscribe လုပ်ထားပြီးတော်လိုင်းရစ်အတွက်ထပ်ဖို့ဝင်ငွေများကိုတဖက်တလန်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်